ွန်ဆက်တာလိုက်ပါရရှင်။တော်ဒါရှင်များရှင်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ31ရက်မြန်မာတကယ်1383ခုနှစ်နရောလဆုတ်73ရက်နရောလဆုတ်73ရက်တောက်ကြနေ့မျော်လင့်ခြင်းတန်မြန်မာစီစီများကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျော်လင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်တက်ခွန်653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်တက်တက်6နှင့်3ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ချာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်မွေးနေ့မြတ်မှာပျော်စရာအစီအစဉ်တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
နာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။တတတ လာရှင်ဓမ္မမိတ်ဆွေများမင်္ဂလာပေါင်းနေပြေဝဆုံးနေကြပါစေ။ယနေ့မင်္ဂလာနေ့တက်နေတွင်းနေ့မြတ်လင်းမှာသင်တို့အားလုံးကျမ်းမာပျော်ရွှင်လန်းဆန်းတော်သက်တာနဲ့ဘုရားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းနိုင်ကြပါစေလို့လည်းဆုတောင်းဆန္ဒပြုချင်ပါတယ်။ချစ်တော်မိတ်ဆွေတို့ဒီနေ့ဆက်လက်ပြီးတော့ကျွန်တော်တို့အားလုံးအတွက်ဝမ်းမြောက်ဖွယ်ရာသတင်းစကားကိုကြားနိုင်မဲ့သတင်းစကားရဲ့ခေါင်းစဉ်ကတော့ပျက်စီးခြင်းကာလနော်ပျက်စီးခြင်းအချိန်ကာလဆိုတဲ့သတင်းစကားကိုကျွန်တော်တို့နားတော်တာဆင်မှာဖြစ်ပါတယ်။ဒီသတင်းစကားပေါ်မှာဘုရားသခင်တူပါရှိပုံရအတွက်ခိတ္တခဏမိတ်ဆွေနဲ့တူဆုတောင်းကြပါစို့။အတကောင်းငင်ပေါ်နဲ့တရှိမတော်ဖာဖျားယနေ့ကြားနာမည်ဖြစ်သောသတင်းစကားကိုရှင်ဖျားကောင်းချီးပေးတော်မူပါယနေ့ဒီပျက်စီးခြင်းချိန်ကာလအကြောင်းကိုတမီးတို့ဒီကြားနာမည်ဖြစ်ပါတယ်ဒီသတင်းစကားအားလုံးတို့ဒီတမီးတို့ရဲ့အသက်တာတည်ဆောက်နိုင်ဖို့ရန်အတွက်ပေးနေသောသတင်းစကားဖြစ်တဲ့အတွက်ကြောင့်တမီးတို့ဒီမိမိရဲ့အသက်တာကိုကောင်းဆုံးဤသတင်းစကားအားဖြင့်ဆင်ခြင်သုံးသပ်ပြီးတော့ကိုရှင်ဖျားနဲ့တူဖယံမီကိုနိုင်တဲ့တမီးရောက်တိုင်းဖြစ်ဖို့ရန်အတွက်လည်းမာသရမီကြောင်းတပါတော်တာသခင်ခရစ်တော်၏နာမတော်ကိုမြှုပ်ပြီးဆုတောင်းအပ်ပါတယ်ဖာဖျားအာမင်ကျေးဇူးမိတ်ဆွေတို့ပျက်စီးခြင်းအချိန်ကာလဆိုရှင်ယနေ့ဆက်ရောက်နေပါပြီယေရုရှလင်မြို့ကြီးကဆိုရှင်ပျက်စီးခြင်းကာလဆက်ရောက်နေပြီဆိုတာကိုခရစ်တော်ယေရှုကဆိုရှင်သတိပေးစကားပြောခဲ့တယ်လို့ပဲယနေ့ခရစ်တော်မိမ့်မာခဲ့တဲ့အရာတွေအားလုံးကကျွန်တော်တို့ကပ္ပာကြီးမှာဘလောက်ပြည့်စုံနေပြီလဲအဲ့ဒီအရာအကြောင်းအရာဇဝင်တွေကိုကျွန်တော်တို့အားလုံးကသိရှိတဲ့ခါမှာယနေ့ကျွန်တော်တို့အသက်တာကိုပြင်ဆင်ပြီးတော့ကျွန်တော်တို့လွတ်ရလွတ်ကြောင်းအသက်တာကိုတည်ဆောက်ဖို့ရန်အတွက်ဖြစ်ပါတယ်ဒါရှင်မသက်ခိုင်း24ငယ်18 18မှာဆိုရှင်ခရစ်တော်ယေရှုဘယ်လိုပြောခဲ့တယ်ဆိုတော့အိမ်မိုးပေါ်မှာရှိတော်သူသည်အိမ်တဲကဥစ္စာကိုယူခြင်းကမစင်သေးနဲ့လယ်၌ရှိတော်သူသည်မိမိအဝတ်ကိုယူခြင်းကနောက်သို့မပြန်စင်နဲ့လို့ဆိုခဲ့ပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်အသက်လွတ်အောင်ပြေဖို့ဖြစ်ပါတယ်ချစ်တော်မိတ်ဆွေနော်ယေရုရှလင်မြို့ကိုတပ်တွေကဝိုင်းထားတာကိုသူတို့မြင်တဲ့အခါမှာအသက်ဘေးအန္တရာယ်ကနေမှလွတ်ကင်းနိုင်ဖို့ရန်အတွက်ကင်းဝေးဖို့ရန်အတွက်ကျွန်တော်တို့ဆိုရင်မြို့ကနေမှထွက်ခွာဖို့ပြောခဲ့ပါတယ်နော်ဒါကြောင့်ရှင်လူကာခိုင်း27အငယ်20မှာဆိုရှင်ယေရုရှလင်မြို့ကိုဘိုးချင်းများဝိုင်းရံရဲ့ရှိသည်ကိုတင်တော့မြင်တော့အခါထိုမြို့သည်ပျက်စီးခြင်းရောက်လူသည်ကိုတိမကြလောအဲ့ဒီနောက်မှာဆိုရှင်သူတို့ဟာစစ်တပ်များတတ်ချထားတာကိုမြင်တဲ့အခါမှာထွက်ပြေးဖို့အချိန်ဖြစ်နေပြီဆိုတာကိုသူတို့ကိုပြောခဲ့ပါတယ်เนาะသခင်ယေရှုကတကယ်ကြိုတင်ပြီးတော့သတိပေးစကားပြောခဲ့ပါတယ်ဒါကြောင့်ရှင်လူကာ27အငယ်22 24မှာဆိုရှင်အကြောင်းမူကားထိုနေ့ရက်ကာလသည်ကျမ်းစာချက်များပြည့်စုံသောဒန်းစီရင်ခြင်းနေ့ရက်ကာလဖြစ်သည်။ထိုနေ့ရက်၌ကိုဝင်ဆောင်သောမိမနှင့်နိုးဆို့သူငယ်ရှိသောမိမတို့သည်အလွန်ခက်ခဲကြလိမ့်မည်။အကြောင်းမူကားယူဒပြည်၌ကြီးစွာသောဆင်းရဲဒုက္ခဖြစ်၍ယူဒအမျိုးပေါ်၌အမျက်ဒေါသတင်ရောက်လိမ့်မည်။သူတို့သည်ဓာပိဖြင့်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။အခြားသောပြည်ရက်ရက်၌ဖမ်းသွားခြင်းကိုခံရကြလိမ့်မည်။တပါမျိုးသားတို့သည်မိမိတို့ချိန်ကာလမပြည့်စုံမိတိုင်အောင်ယေရုရှလင်မြို့ကိုခြေဖြင့်နင်းချလိုက်ပြီ။ခရစ်တော်ကြိုတင်ဟောထားခဲ့ပြီးတော့33နှစ်ကျော်ကျော် AD 66မှာဆိုရှင် Cyprus ဆိုတဲ့ယောမမြို့ဝင်တအုပ်ကဆိုရှင်ယေရုရှလင်မြို့ကိုရောက်ရှိလာပါတယ်နော်။ယေရုရှလင်မြို့ရဲ့ပုံကန်ထားကြောင်းမှုတွေကိုနှိမ်နှင်းဖို့ဖြစ်ပါတယ်။မြို့ကိုဝိုင်းပြီးတော့တက်ချပေမဲ့လည်းပြန်ပြီးတော့ခုခံမြို့သူမြို့သားတွေပြန်လည်ပြီးတော့ခုခံခဲ့ပါတယ်။နောက်ဆုံးတော့ယောမစစ်တာဆိုရှင်မြို့ကိုတိမ်းပိုက်ဖို့ရတဲ့အခြေအနေရှိနေပေမဲ့လည်းအဲ့ဒီမြို့မနေမှာဆိုရှင်ထွက်ခွာသွားခဲ့ပါတယ်။အဲ့ဒီချိန်ကာလဆိုရှင်အဓိကဘာလဲခရစ်တော်ပြောခဲ့တဲ့အတိုင်းပဲအဲ့ဒီချိန်ကာလမှာယေရုရှလင်မြို့သူမြို့သားတွေကမြို့ထဲမှာမနေတော့ဘဲနဲ့ထွက်ပြေးဖို့အချိန်ကာလလေးဖြစ်ပါတယ်။နော်။ဒါကြောင့်ယေရုရှလင်မြို့ဖျက်ဆီးမယ်ဆိုတဲ့သခင်ယေရှုပြောကြားချက်ကိုလမ်းလျှောက်တဲ့သူများအတွက်ကတော့တပ်ဖြတ်ခြင်းမခံရခဲ့ရပါဘူးเนาะလွတ်မြောက်ခြင်းအပြည့်အဝခံစားခဲ့ရပါတယ်ခံမှန်းချက်ရမှာဆိုချင်လူပေါင်းတသန်းကျော်လောက်ကိုကြောင်းမဖွယ်ကောင်းတဲ့ပိတ်ဆို့မှုပြုလုပ်ပြီးတော့တပ်ဖြတ်ခဲ့ပါတယ်เนาะ AD 66မှာဆိုချင်ယောမစစ်သားတွေရောက်လာတဲ့အခါမှာမျိုးကနေထွက်ပြေးဖို့ရန်အတွက်သခင်ယေရှုရဲ့ညွန်ကြားချက်ကိုမလိုက်လျှောက်တဲ့သူနားမထောင်တဲ့သူတွေအရဆိုချင်တေဆုံးကြပါတယ်တေဆုံးကြရပါတယ်เนาะအဲ့ဒီနေရာမှာဆိုချင်ပရောဖက်တွေဟောထားချက်ကိုလေ့လာတဲ့အခါမှာအရေးကြီးတဲ့စိတ်ထိခိုက်ပွေရာသင်ခန်းစာကိုရရှိခဲ့ပါတယ်။နော်အချိန်တွေအရဆိုရှင်နမိတ်လက္ခဏာအမျိုးမျိုးနဲ့တတိပေးနေပါတယ်။မယုံကြည်သူတွေဖြစ်စည်းခြင်းခဏရစင်မှာခရစ်တော်ကိုယုံကြည်သူများအရဆိုရှင်ကယ်တင်ခြင်းကိုရရှိခဲ့ကြပါတယ်။ဒါကြောင့်ကြွ့မဆိုင်တဲ့သူနဲ့မယုံကြည်သူများအရဆိုရှင်ဖြစ်စည်းခြင်းကိုခံရနေစင်မှာဆိုရှင်ယုံကြည်လိုက်လျှောက်တဲ့သူများဟာဖြစ်စည်းခြင်းကနေပါကင်းဝေးပါလိမ့်မယ်။ဒါချစ်တော်မိတ်ဆွေဒီနေရာတို့ရှင်ကဘာကြီးပြီးဆုံးကဏ္ဍဒီအချိန်မှာဖြစ်ပေါ်လာလိမ့်မယ်เนา ဆက်ပြီးတော့ခန္ဓာချစ်ကြတဲ့ဗိမာန်တော်ကြီးကဘာဖြစ်သွားသေးတယ်လဲ။နော်။ထိုင်းချဆိုတဲ့ယောမစစ်ဖို့ကြုတ်ကြည့်ရလို့ရှိရင်ဗိမာန်တော်ကိုမဖြည့်ဆည်းဖို့ရတဲ့သူအားလို့ရှိရင်မိန့်တော်မူခဲ့ပါတယ်။ဒါပေမဲ့လည်းစစ်သူရဲတွေတဲကနေမှတယောက်တော့သူကလို့ရှိရင်တကားဝတ်မှာမိထွန်းပြီးတော့ပြစ်ချခဲ့တယ်။နော်။ဗိမာန်တော်ကြီးကလို့ရှိရင်ငရဲပြီလို့ပဲမိများထတောက်လောင်ကျွမ်းပါတော့တယ်ခြေတော်မိတ်ဆွေ။နော်။ကြောင်တုံးတစ်ခုပေါ်မှာဆိုရှင်တစ်ခုထမနေတော့ပဲနဲ့ပြိုကျပျက်စီးသွားပါတော့တယ်ယေရုရှလင်မြို့မဖြတ်စည်းခင်နှစ်40ခရစ်ကသခင်ယေရှုဟာဆိုရှင်တပည့်တော်တွေကိုဟောကြားခဲ့တဲ့အနာဂတ်စကားဆိုရှင်လုံလုံလျားလျားပြည့်စုံခဲ့ပြီပါဘီကျွန်တော်တို့ဟာဆိုရှင်နမိတ်လက္ခဏာတွေကိုဂယုမဆိုင်အလေးမထားပဲနေသလားဒါမှမဟုတ်နဲ့ဂယုဆိုင်ပြီးတော့စောင့်နေသလားကဘာမြေကြီးပြည့်စုံကနီးကပ်နေပြီဆိုတာဘယ်လိုသိနိုင်မလဲ။သခင်ယေရှုကကျွန်တော်တို့ကိုထင်ရှားတဲ့နမိတ်လက္ခဏာများပေးခဲ့ပါတယ်။ဒီထင်ရှားတဲ့နမိတ်လက္ခဏာတွေကိုဒီနေ့ကျွန်တော်တို့ဒီကမ္ဘာလောကမှာနေထိုင်တဲ့အခါမှာကြားရတယ်၊မြင်ရတယ်၊တွေ့နေရတယ်။အဲဒီအရာတွေကိုတွေ့နေမြင်နေကြားနေတဲ့အခါမှာဒီအရာတွေကိုကျွန်တော်တို့ကလေ့လျူရှုဖို့မဟုတ်ဘူး။ဒါဘာကြောင့်လဲ။သခင်ယေရှုမိမ့်မွက်ခဲ့တဲ့စကားအတန်များကိုကျွန်တော်တို့ကလိုက်ရှောင်မယ်၊နားထောင်မယ်ဆိုရင်ကျွန်တော်တို့ကတော့ဖြစ်စည်းခြင်းနဲ့ကနေမှလွတ်မြောက်မှာဖြစ်ပါတယ်။ဒါကြောင့်ဒီနေ့ပရောဖက်များရဲ့ကြိုတင်ပြီးတော့သတိပေးစကားတွေသခင်ယေရှုရဲ့ကြိုတင်ပြီးတော့ကျွန်တော်တို့ကမ္ဘာလောကဆုံးခန်းတိုင်းမှာဖြစ်ပေါ်လာမဲ့နမိတ်လက္ခဏာတွေကိုကျွန်တော်တို့ကတွေ့နေမြင်နေကြားနေတဲ့ခါမှာကျွန်တော်တို့အားလုံးကဆိုရှင်နမောနမက်မနေဘဲနဲ့မိမိကိုယ်မိမိခါရဲပြန်လဲသုံးသပ်ပြီးတော့မိမိကိုယ်မိမိပြင်ဆင်ပြီးတော့ဖခင်နဲ့တူဖယံပြီးတော့ဖခင်စကားကိုနားထောင်ခြင်းအပြင်ယနေ့ဖခင်သခင်ပြန်ကြွလာတဲ့ခါမှာကျွန်တော်တို့အားလုံးကဖခင်ဘက်မှာတစ္ဆာရှိပြီးတော့ဖခင်သခင်ခေါ်ဆောင်ရာနောက်ကိုကျွန်တော်တို့အားလုံးပါဝင်နိုင်မှာဖြစ်ပါတယ်။ဒါကျွန်တော်တို့ရဲ့တက်တာမှာတချို့ခုပြင်ဆင်ရာကာလဖြစ်ပါတယ်။နောက်ဆုံးသောကာလရောက်နေပါပြီ။ခဲရင်တဲ့ကာလဖြစ်နေပါပြီ။ဒီချိန်ကာလမှာကျွန်တော်တို့ရဲ့အသက်တာကိုဖျားနဲ့တူမွေ့လျော်ပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုပြင်ဆင်ပြီးမုန်းမှန်ပြီးတဲ့ကာလတန်ရှင်းတဲ့ဖျားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့အားလုံးကကြီးစံပြီးတော့ဖျားဘက်မှာအမြဲတမ်းတစ္ဆာရှိသောဓမ္မမိတ်ဆွေတည်တည်ဖြစ်နိုင်ကြပါစေ။အားပေးတဲ့ကြောင့်ဒီကိုချုပ်ပါလေ။အားလုံးပါပါထောက်ရဖျားရှင်ကျော်ဝမြတ်ပြဆောင်ကောင်းချီးမောင်းပါတယ
Thank you.
25ရက်နေ့မှဒီဇင်ဘာ31ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်များ Happy Birthday ပါရှင်ဒီဇင်ဘာ25ရက်နေ့မှဒီဇင်ဘာ31ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့ဒီဇင်ဘာ25ရက်နေ့မှမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့ရန်ကုန်ကံပတ်မှာမမရီယာထံနဲ့ရန်ကုန်မြို့မှာအီးတီရာဝင်းတို့ဖြစ်ပါတယ်ရှင်ဒီဇင်ဘာ26ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့ရန်ကုန်မြို့ဆယ်မိုင်ကုန်းမှာကိုတိုးအောင်နဲ့ပသိမ်မြို့မြစ်တူမှာဆ ्याम တန့်ရီမွန်၊စကိုင်းတိုင်းပင်လယ်ဘူးမြို့မှာမလဝင်းနဲ့မြောင်းမြဓမ္မတက္ကသိုလ်ဝင်းမှာစောအေးချစ်တို့ဖြစ်ပါတယ်ရှင်။ဒီဇင်ဘာ28ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကတော့ရန်ကုန်မြို့သိပ်ပန်လမ်းမှာမဆာကြီးဝင်းနဲ့မြစ်ကြီးနားမြို့မှာဆ ्याम နန့်ဖောရှူတို့ဖြစ်ပါတယ်ရှင်။ဒီဇင်ဘာ28ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကတောင်ငူမြို့မှာနော်ဟဲခုစီဖြစ်ပါတယ်ရှင်။ဒီဇင်ဘာ31ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့ကရင်ပြည်နယ်ထို့ကုတ်ကုန်းရွာမှာနတ်ဆန်းမီလွင်နော်ဝေးနိုင်ငံမှာမတ်ဆန်ရှမ်းမွန်တို့ဖြစ်ပါတယ်ရှင်။ဒီဇင်ဘာ25ရက်နေ့မှာဒီဇင်ဘာ31ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်များအတွေ့ဂျွန်လိုင်းရင်းတီဆိုထားတဲ့အီမာနွေလဖျားမြကြွလာကျူးဆိုတဲ့သချင်းကိုမွေးနေ့လက်ဆောင်ဖြစ်ဖွင့်ပေးလိုက်ပြီနော
်
ဝိနည်းရှင်များခင်ဗျာရှောင်းလန်းခဲ့ပြီးတဲ့အတ္တမှာဖះရှင်ကာကွယ်စောင့်ရှောက်ခဲ့တယ်လို့ဒီကနေ့မွေးနေ့ချိန်အားစပြီးလာမယ့်မွေးနေ့ရက်ပေါင်းများစွာမှာလဲစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူင်ဆန္ဒများနဲ့ပြည့်ဝခြင်းဖြင့်ဖះရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမှုန်ကောင်းတောင်းလိုက်ပါရခင်ဗျာတောတာရှင်များခင်ဗျာမွေးနေ့တချင်းလက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါရခင်ဗျာ
တောတာရှင်များရှင်ဒီစီစဉ်မှာမွေးနေ့တချင်းတောင်းဆိုခြင်းနဲ့ဆိုရင် AWR မျော်လင့်ခြင်းအတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မူပြီးဆက်သွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစဉ်မှာမွေးနေ့တချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က399-86-88-669တို့ဆက်သွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချင်း
ရမယ်နေစာတီကျင်းတွေရ
ချောင်းလွဲလို့များတဲ့လောကဒံတရားတစ်ချိန်ချင်းမှဖြစ်လာမယ်တသရှင်ဒုက္ခစင်သာပါဒံလုံးဘဝမှာစိတ်ချနိုင်ဘူးယင်တင်ပေလမ်းများရွေးချင်လေလမ်းမင်းကူတော့ရှိရဲ့ကျေတော့လမ်းကိုရှောင်ရင်တော့ပြင်ပြစီခြင်းချင်းတော့ထော်ရတဲ့ကိုလည်းချင်းတော့လမ်းမှာသရှုချင်းတို့ရောက်မီမှန်ဝင်လာဝင်လို့တော့သူများကနောက်ရှက်မီကဲရဲ့ပြစ်တင်ချင်းတွေကိုရင်ဆိုင်ရမီ
သေးပြီများကန္တာမှာကျမပင်စီနဲ့
ကျမမေသူတို့လ ీల ထားတဲ့
လိမ္မော်သီးရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ရှင်
။ဆေးနီတွေကိုလ ీల ကားလေးတ
ော့သားရှင်လားရှင်။လိမ္မော်သီးဟာဗီတာမင် C အပြည့်အဝပါတဲ့အသီးတစ်မျိုးပဲဖြစ်ပါတယ်။လိမ္မော်သီးကိုအခွန်မနွာပဲရေထဲမှာ၈ နာရီလောက်စင်ထားရင်ဗီတာမင် C အရေကိုရရှိပါတယ်ရှင်။လိမ္မော်ပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်အပိုင်းကတော့လိမ္မော်သီးလိမ္မော်ရွက်နဲ့လိမ္မော်ခွန်းတို့ပဲဖြစ်ပါတယ်ရှင်။သောတာရှင်များရှင်။လိမ္မော်သီးကနေဆေးပေါ်ဆက်ပုံနဲ့ဆေးတောက်ပုံဆေးညိုလေးကိုဆက်လက်ဖော်ပြပေးရှင်ပါတယ်ရှင်။သောတာရှင်များရှင်။လိမ္မော်သီးအမဲ့တစ်လုံးကိုရေနဲ့တန်းဆင်အောင်ဆေးကြောပြီးအခွန်မနွာပဲအကွင်းလိုက်လိုက်ပါ။လှီးထားတဲ့လိမ္မော်သီးအကွင်းလေးတွေကိုတောက်ရခွက်တစ်ခွက်မှာ၈ နာရီလောက်ဆင်ထားလိုက်ရင်လိမ္မော်သီးဆေးရည်ကိုရရှိပါတယ်ရှင်။သောတာရှင်အနေနဲ့လိမ္မော်သီးဆေးရည်ကိုထမင်းမစားခင်တောက်သုံးပေးမယ်ဆိုရင်ဆီးကိုရှင်စေပြီးသွေးတိုးနေတာကိုလည်းကျစေပါရဲ့ရှင်။အဲ့ဒါအပြင်ဆီးချိုတက်နေတာကိုလည်းကျဆင်းစေပါရဲ့။နှာနှောက်ဆင်းထားတဲ့လိမ္မော်ခွန်အချလက်ဖက်ရည်တစ်စုံကိုတောက်ရခွက်တစ်ခွက်နဲ့စိမ်ပြီးတောက်ပေးမယ်ဆိုရင်အစာအိမ်ရောဂါကိုတတ်တာပြောက်ကင်းစေပါရဲ့ရှင်။သောတာရှင်များရှင်။
ဖော်ပြခဲ့တဲ့နည်းတွေအတိုင်းပြုလုပ်ပေးခြင်းဖြင့်သောတာရှင်ခံစားနေရတဲ့ဝေဒနာတွေကိုတက်တာပြောက်ကင်းစေပါတယ်ဆိုတဲ့လိမ္မာသီးရဲ့ဆေးဖက်ဝင်တန်ဖိုးရှိဖို့အကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်ဆေးစောတက်တဲ့ဆေးပင်များကဏ္ဍမှာကျမပင်ကြီးနဲ့
ကျမမေသူတို့ကလိမ္မာသီးရဲ့ဆေးဖက်ဝင်ဖို့အကြောင်းလေးကိုတင်ဆက်ပေးခဲ့တယ်လို့နောက်လာမယ့်ချိန်မှာဘလို့ဆေးဖက်ဝင်အပင်တွေရဲ့အကြောင်းတင်ဆက်ပေးဦးမလဲဆိုတာကိုသိရလင်အောင်စောင့်မျှော်နာဆင်အားပေးကြပါအောင်လားရှင်။
သောတာရှင်တို့လည်းအနာရောဂါပယအပေါင်းမှကေဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
။သောတာရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျောလင့်ချင်းတဲ့မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုအားပေးနေတဲ့တွဋ္ဌရှင်များခင်ဗျာမျောလင့်ချင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။